သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိများကိုယနေ့ November 15ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများတိုက်ခံခေါင်းဆောင်ပီတာဒန်တန်ကဝန်ကြီးချုပ်ထံစာပေးပို့ခဲ့ဟုဆို။ဩစတြေးလျအတိုင်းဝိုင်းအတွင်းဂျူးတွေကိုမုန်းတိမှုများမြင့်တက်လာမှုကိုကင်တွယ်ဖြေရှင်းရန်အတွက် National Cabinet ကိုခေါ်ယူချင်းပါရန်ဝန်ကြီးချုပ်ထံ November 15ရက်နေ့ကစာတစောင်ပေးပို့ထားကြောင်းအတိုက်ခံခေါင်းဆောင်ပီတာဒန်တန်ကပြောဆိုပါရယ်။ Mr. Duncan ကAnthony Albanese သည်အရေးကြီးသောပြဿနာများကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိကြောင်းနဲ့ဩစတြေးလျနိုင်ငံသားအားလုံးရဲ့ဘေးကင်းမှုကိုအာမမခံနိုင်ဘူးလို့စွပ်စွဲခဲ့ပါတယ်။ဂါဇာတွင်ဖြစ်ပွားနေတဲ့စစ်ပွဲကြောင့်ဂျူးမုန်တီရဲ့စိတ်ဓာတ်များမြင့်တက်လာခြင်းနဲ့ပတ်သက်လို့အတိုက်ခံခေါင်းဆောင်က၎င်းရဲ့နှက်ဆိုင်သောစိုးရိမ်ပူပါမှုများကိုလည်းဖော်ပြခဲ့ပါတယ်။ကျွန်တော်ဒီဝန်ကြီးချုပ်စီစာရေးပြီးမချာခင်မှာဒီစာကိုထုတ်ပြန်ပေးမှာပါဝန်ကြီးချုပ်ကိုအမျိုးသားကက်ဘိနက်ကိုခေါ်ယူချင်းပါရင် State Premier များနဲ့ Chief Minister များအနေဖြင့်မိတို့တုံ့ပြန်သင့်သည်ဆိုသည့်အချက်ကိုဆွေးနွေးရန်တိုက်တွန်းထားပါတယ်အဖေကြောင့်ဆိုသောတင်းမာမှုတွေမြင့်တက်နေတဲ့အချိန်မှာဝန်ကြီးချုပ်သည်ပြင်းထန်သောခေါင်းဆောင်မှုကိုပြသသင့်တဲ့အချိန်တွင်community များဂျူးအတိုင်းဝိုင်းသို့မဟုတ်အတိုင်းဝိုင်းတွင်ပုံမချေပြန့်စွာထိခိုက်နှင်နာစေမဲ့ကျွန်ုပ်တို့ရဲ့နိုင်ငံတွင်တိသာထင်ရှားသောလူရက်တစ်ခုဖြစ်လာမှာကိုကျွန်ုပ်စိုးရိမ်သောကြောင့်ဖြစ်ပါれ။ September 3လပတ်အတွက်လောက်ခလာစာ 1.300 ခိုင်နှုန်းတိုးမြင့်လာ။ The Australian Bureau of Statistics က September 3လပတ်အတွက်လောက်ခလာစာ 1.300 ခိုင်နှုန်းတိုးလာတယ်လို့ကြေညာခဲ့ပါတယ်။အလုသမာလာစာများသည်တရားဝင်လုခဇေနုံကျွန်းကိန်းရဲ့26ရက်တာသမိုင်းတွင်အမြင့်ဆုံးတိုးတက်မှုရဲ့လေးလပတ်အဖြစ်မှတ်တမ်းတင်ခဲ့ပြီးစက်တင်ဘာလမှ3လအတွင်း 1.300 ခိုင်နှုန်းတိုးလာခဲ့တယ်လို့ဆိုပါတယ်။ဇွန်လ3လပတ်တွင်အညွန်ကိန်း 3.900 ခိုင်နှုန်းမြင့်တက်လာခဲ့ပါတယ်။ Australia ရဲ့စီးရင်ဘီရို ABS မှတိုင်းတာတဲ့လောအားခသည်နှစ်စဉ်အခြေခံအားဖြင့်400ခိုင်နှုန်းဒေါ်လာပြီး2009ခုနှစ်မတ်လ3လပတ်နောက်ပိုင်းအမြင့်ဆုံးနှစ်စဉ်တိုးတက်မှု 3.600 ခိုင်နှုန်းမှဂျူလအထိတက်လာခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။လေးလပတ်တစ်ချိန်မြင့်တင်မှု 1.300 ခိုင်နှုန်းကိုအလုတ်ခွင် Empire ရဲ့အနိုင်ဆုံးနဲ့စုပေးကသည်3လပတ်အစတွင်စတင်မှဖြစ်သဖြင့်ကြိုတင်ခံမှန်းသူများကညွှန်မှန်းထားပါတယ်။ABS ဈေးနှုန်းစီးရင်စရာအခြေကဲမီရှယ်မာကော့ကအချောင်းရင်းများပေါင်းဆက်မှုကြောင့်ယခု3လပတ်တွင်ပြန့်မြတ်တဏှာဤဒုက္ခများခြေခြေပြန့်ပြတ်တိုးလာကြောင်းပြောဆိုသွားပါသည်။ဩစတြေးလျရဲ့ဂါဇာတုံ့ပြန်မှုအပေါ်ပြင်းပြင်းထန်ထန်ဝေဖန်ခံရပါလက်စတိုင်းလူအခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဖရန်စစ္စကိုအယ်ဘနီစီကနိုဝင်ဘာလ14ရက်ကဂါဇာရှိအစ္စရေးစစ်တပ်ရဲ့အကြမ်းဖက်မှုအပေါ်ဩစတြေးလျရဲ့တုံ့ပြန်မှုကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်။ဟာမတ်စစ်သွေးကြွားတွေကျူးလွန်ခဲ့တဲ့စစ်ရာဇဝဲမှုလို့ခေါ်ဆိုတာကိုအောက်တိုဘာလ9ရက်နေ့ကရှုံးချခဲ့ပြီးဂါဇာကမ်းမြောင်ဒေသမှာဆက်လက်ဖြစ်ပွားနေတဲ့ရက်စက်ချမ်းကျုပ်မှုတွေနဲ့ပါလက်စတိုင်းနယ်မြေတွေမှာအစ္စရေးအစိုးရရဲ့သမိုင်းဝင်ရာဇဝတ်မှုတွေကိုမီးမောင်းထိုးပြနေတယ်လို့ဆိုပါတယ်။ဂါဇာရဲ့ဆေးဘက်ဆိုင်ရာအာဏာပိုင်များရဲ့အစီရင်ခံချက်အရယခုအခါအစ္စရေးရဲ့မရက်မနာဘုံးကျဲတိုက်ခိုက်မှုနဲ့နယ်မြေကျူးကျော်မှုတွင်လူပေါင်း 11,000 ကျော်သေဆုံးခဲ့ပြီးသေဆုံးသူများရဲ့40ရာခိုင်နှုန်းမှာကလေးများဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျတို့နိုင်ငံတွေဟာနိုင်ငံတကာဥပဒေကိုမြင့်တင်ဖို့သူတို့ရဲ့ဒါဝင်ကိုစိတ်နှလုံးအချွေးမဲ့လိုက်နာဖို့ပြက်ကွက်နေတယ်လို့ Miss Albanese ကပြောဆိုပါတယ်။ဂါဇာကမ်းမြောင်ဒေသကို Israel စစ်တပ်ကတိုက်ခိုက်မှုပြီးလူပေါင်း 1,200 ကျော်သေဆုံးပြီးတစားကမ်း240ခန့်ကိုဂါဇာကမ်းမြောင်သို့ Hamas ကပြန်ခေါ်ဆောင်သွားခဲ့သည့် Hamas စစ်သွေးကြွများကပြီးခဲ့တဲ့လတွင်ဣသရေလနိုင်ငံအတွင်းသို့ရက်စက်ချမ်းကျုပ်စွာကျူးကျော်ဝင်ရောက် တပ်ဖြတ်ခဲ့သောကြောင့်ဖြစ်ပါတယ်။ဟာမက်စ်နဲ့ပတ်သက်လို့အမေရိကန်ကကိုပိုင်ထောက်လှမ်းရေးတဲ့ဟာမက်စ်ဟာဂါဇာမြို့တော်ကဆေးရုံတွေကိုသူတို့ရဲ့စစ်ရေးစစ်ဆင်ရေးအတွက်သုံးပြနေတဲ့သူ့ရဲ့ကိုပိုင်ထောက်လှမ်းတဲ့ရှိတယ်လို့အမေရိကန်ကပြောဆိုပါတယ်။ဟာမက်စ်ဟာဂါဇာမြို့တော်ကဆေးရုံတွေကိုသူ့ရဲ့စစ်ရေးစစ်ဆင်ရေးအတွက်အသုံးပြနေတယ်လို့အစ္စရေးကအခိုင်အမာပြောဆိုတာကိုနိုဝင်ဘာလ15ရက်ကအမေရိကန်ကထောက်ခံလိုက်ပါတယ်။ American National Security Council ပြောရေးဆိုခွင့်ရှိသူ John Kirby က USD Hamas နဲ့တခြား Palestine စစ်သွေးကြွများသည့်လက်နက်များပြောင်းရွှေ့ရန်နှင့်တစားကများပုံအောင်ရန်စေယုများအောက်ရှိဝမင်းလှိုင်ကောင်းများကိုအသုံးပြုနေကြောင်းပြသတဲ့အရင်းအမြစ်မျိုးစုံမှရရှိထားသောသတင်းများကိုအတိအကျမဖော်ပြထားသောထောက်လှမ်းရေးသတင်းတွေသူတို့မှရှိတယ်လို့ပြောဆိုပါရယ်အဆိုပါဆက်ဆွဲချက်များကိုညှင်းဆို့ထားပြီးဟာမတ်ဦးစီးသည့်ဂါဇာကျမ်းမာရေးဝန်ကြီးဌာနကအဆိုပါအဆောက်အုံကစုံစမ်းစစ်ဆေးရန်နိုင်ငံတကာအဖွဲ့အစည်းများကိုဖိတ်ကြားထားကြောင်းပြောဆိုသွားပါရယ်နေစဉ်သတင်းတို့ News Flash များကိုပုံမူချသည့်ရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါSPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ